ရိုမန်ကက်သလစ်အသင်းတော်ရဲ့ပိုယဟမင်းကြီးဖရန်စစ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကဗာတီကန်ကပိုယဟမင်းကြီးရဲ့နန်းတော်မှာဒီကနေ့သွားရောက်ပြီးတော့တွေ့ဆုံခဲ့ပါတယ်။ကြီးထွားလာနေတဲ့မညီမျှမှုတွေကိုတိုက်ဖျက်ရေးအတွက်နှစ်ယောက်လုံးရဲ့တန်လိမ့်ထန်ချဆောင်ရွက်မှုတွေကိုပိုယဟမင်းကြီးဖရန်စစ်နဲ့သမ္မတအိုဘားမားတို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုမှာအဓိကဆွေးနွေးကြတယ်လို့အင်ဂျူရောကပြောပါတယ်။သူလေးစားရတဲ့ပိုယဟမင်းကြီးကိုတွေ့ဆုံခွင့်ရတာသူ့အနေနဲ့အင်မတန်ကိုယူတယ်လို့သမ္မတအိုဘားမားကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မင်းင်90လောက်ပိုယဟမင်းကြီးနဲ့သမရတို့တီးသန့်တွေ့ဆုံခဲ့ပြီးတဲ့နောက်မှာပိုယဟမင်းကြီးကသူ့ရဲ့တရားစာအုပ်တအုပ်နဲ့အမှတ်တရစိတ်နှစ်ခုကိုလက်ဆောင်ပေးခဲ့ပါတယ်။သမရအိုဘားမားကလည်းအင်မြူရောပန်းချန်တွေကမျိုးစေ့တက်တာတစ်ခုကိုပိုယဟမင်းကြီးအတွက်လက်ဆောင်ပေးခဲ့ပါတယ်။ပိုယဟမင်းကြီးကိုအင်မြူရောလာဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအမျိုးသားအကြံပေးဆူဇန်ရိုက်စ်နဲ့အင်မြူရောပြောခွင့်ရသူဂျေကာနီတို့ပါဝင်တဲ့သမရနဲ့လိုက်ပါလာတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေလည်းနောက်ပိုင်းမှာပိုယဟမင်းကြီးကိုတွေ့ဆုံခွင့်ရခဲ့ပါတယ်။ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာအထိကလွှမ်းမိုးနေတဲ့သမရအိုဘားမားရဲ့ဥရောပခီးစဉ်အတွင်းအီတလီမှာအခုလိုမျိုးပိုယဟမင်းကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်။အခုအီတလီခီးစဉ်အတွင်းမှာသမရဂျော်ဂျီယိုနပိုလီတာနိုဝန်ကြီးချုပ်မာတေယောရန်ဇီရိုနဲ့သမရအိုဘားမားတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့ကအတင်းသူတို့ပိုင်တဲ့အဖြစ်နဲ့လုံတဲ့ကိစ္စကိုခေါင်းဆောင်တွေအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။